ဖလာစာတနေ့သာ4800ကျက်တက်မှတ်ထားတာကနေအခုနိုဝင်ဘာလကစပြီး9800ကျက်အဖြစ်အလုံသမားရေးဝန်ကြီးဌာနကပြောင်းလဲတက်မှတ်လိုက်တာပါအလုံရှင်တွေဘက်ကအခုလကစပြီး9800ကျက်ပြောင်းလဲပေးတာရှိပေမဲ့အချိန်ဘူးကြီးကိုတော့ပြန်ပြီးရှော့ချလိုက်တယ်လို့အလုံသမားတွေကပြောပါတယ်ကုန်စည်နှုန်းဒေါ်လာနေချိန်မှာအခြေခံလောက်ခလာစာအနှဲငယ်တာရတဲ့အလုံသမားတွေအတွက်ပိုပြီးအခက်တွေ့စေတယ်လို့စိတ်ယုံလုံသားသူကပြောပါတယ်
တို့တောင်မတိုးခင်တော့ဆိုရင်အကုန်ဝိုင်းတောင်းဆိုလိုချင်မှာ9000နဲ့600ရတယ်ပေါ့။ဥတီကြီးက1400ရတယ်။အခုတို့တွေကဆိုရနေပြီးတော့တောင်တိုးပေးရဆိုပြီးတော့စက်မှတ်လိုက်တဲ့ချိန်မှာတော့သူက9800ပေးတယ်။ဒါပေမဲ့ဥတီကြီးကတော့1200တက်ဆက်သွားတယ်။အတူတူဆက်အတူတူပဲအဲ့လိုပဲဖြစ်သွားတာပေါ့။ဟုတ်တို့တွေကဘာလို့တိုးပေးမှန်းလဲမသိဘူး။မှန်းတယ်ဆိုရင်တော့ဥမာဒေးကြီးဆိုတနေ့ဘယ်လောက်တိုးပေးရမလဲ။ဘယ်လောက်ပေါ့စက်မှတ်ပေးရမလဲ။ပြီးဥတီကြီးဆိုရင်လည်းဘယ်လောက်၊အမှန်ကြီးဆိုရင်ဘယ်လောက်ဆိုပြီးအဲ့လိုမျိုးတို့ကစဉ်းစားတက်မှတ်ပေးရမှာ။အခုကတို့တွေကဘယ်လိုလဲဆိုတော့ဥတီကြီးလည်းမဟုတ်ဘူး။ဒါဒေးကြီးလည်းမဟုတ်ဘူး။ရန်ရိုးရိုးနဲ့ရိုးရိုးဟိုအပေါ်ကျေးဇူးပြီးတော့တစ်ဖောင်တိုးပေးတာဆိုတော့ဘိုးဆိုတော့တော်တော်သူတို့လောက်ချင်နေတယ်မဲ့တော့လဝါရိုက်ပြီးတော့တော်တော်သူတို့ဒုက္ခရနေအောင်ဖြစ်နေပေါ့ဒီတိကျတော့ကျွန်တော်ဖြစ်စေချင်တယ်ပေါ့ဒီတိတိုးရင်တိုးသလောက်ဦးတိကြီးပါလိုက်ပြီးတော့ကျွန်တော်အနေနဲ့တိုးစေချင်တယ်ဒါမှလည်းကျွန်တော်တို့ဒီလူသမားတွေကအဆင်ပြေမှာဘာကြောင့်လဲဆိုတော့ကုန်လေးနှောင်းကလည်းဟိုကြွားသွားဆိုတာမရှိဘူးတက်လာတာပဲဆိုတော့ပြီးမလား
တနေ့သာအလုံးချိန်၈နာရီအတွက်အ ਨੇ ဆုံးအခကြေးငွေ4800ကျပ်ကို2018ခုနှစ်တုန်းကအတည်ပြုခဲ့တာဖြစ်ပြီးတော့ပြောင်းလဲနေတဲ့ကုန်စည်နှုန်းတွေကြောင့်အလုံသမားတွေဝိုင်းပြီးတောင်းဆိုချိန်မှာ9600ကျပ်အဖြစ်ပြီးခဲ့တဲ့လပိုင်းမှာစက်ရုံတချို့ကပြောင်းလဲပေးခဲ့ပါတယ်အဲ့ဒီအချိန်မှာအချိန်မူအကြီးက1400ကျပ်ဖြစ်ခဲ့တာပါအခုလကစပြီး9800တက်မှတ်လိုက်ချိန်မှာတော့အချိန်မူအကြီးကို1200ကျပ်ပြန်လျှော့လိုက်တယ်လို့အလုံသမားတွေကပြောပါတယ်စေယုံလုံငန်းခွင်ထဲမှာအလုံသမားတွေအခြေခံအခွင့်အရေးချိုးဖောက်ခံရမှုတွေဟာအရင်ကတည်းကရှိခဲ့တာဖြစ်ပြီးအခုနောက်ပိုင်းမှာတော့ပိုဆိုးလာတယ်လို့စေယုံလှုပ်သားတွေနဲ့အလုံသမားရေးလှုပ်ရှားနေသူတွေကပြောပါတယ်။အလုံရှင်ခီးသွားနေခြင်းဖြစ်လို့အခုလကစပြီးတတ်မှတ်လိုက်တဲ့တနေ့တာအခချင်းတွေကိုတိုးပြီးမရသေးသူတွေလည်းရှိပါတယ်။ဒါအပြင်အချိန်ပိုဆင်းရတဲ့လောက်ခလာစာကိုလည်းရှော့ချပေးတာမျိုးရှိတယ်လို့တရုတ်အထည်ချုပ်စေယုံမှာလောက်ကင်နေသူတွေကပြောပါတယ်။
ကျွန်တော်လိုမျိုး9800ပေးရဆိုရင် UJ ကတိုးသွားမှာမဟုတ်ဘူးလားကျွန်တော်အဲ့လိုရှော့လိုက်တယ်ဆိုတော့လေဟိုညီမတို့ကတော့ပြောကျင်တယ်ဒါပေမဲ့တို့ကအခုလောလောဆယ်မှာ order မရှိဘူးဆိုပြီးတော့မလုပ်ပိတ်ထားရရင်ရှိရတချို့တော့ကို DJ 3000ပေးပြီးတော့ပိတ်ထားရရှိရမှာတို့တော့ဘောနဲ့တို့ပိတ်ထားပြီးတော့အဲ့လိုပိတ်လိုက်ဖွင့်လိုက် OD တွေကိုမျိုးမျိုးရှော့လိုက်ပေါ့အဲ့လိုမျိုးအလုံးသမားဘက်ကကြီးပဲရှော့နေ order မရှိတာအလုံးရှင်ရဲ့လိုအပ်ချက်လေအဲ့တော့လူမာဘာလာကြီးပဲသူကအဲ့လိုမျိုးမျိုးတွေလုပ်နေဘယ်ဌာနအောင်မှလည်းအကြောင်းမကြားပဲနဲ့အဲ့လိုမျိုးဆိုတော့ညီမတို့အနေနဲ့အဆင်မပြေဘူးလို့နေနေညာနဲ့ချိန်ပြီးတော့ဆင်းခိုင်းတာမျိုးရှိရမှာရဲ့အခုနေဘက်ကိုနားညာဘက်ကိုအပြက်ဆင်းပြီးအဲ့လို double ဆင်းခိုင်းတာမှာရဲ့ဒီကုံတညာလုံးအဲ့လိုဆင်းခိုင်းပြီးတော့နောက်နေ့ပိတ်တဲ့ဟာကိုလည်းဒေးဒီပေးမယ်ဆိုပြီးတော့နောက်နေ့ဆင်းလူသမားကြီးပြန်ဆင်းတဲ့အချိန်မှာဒေးဒီလည်းမပေးတော့ဘူးအဲ့ဒါ original ပဲပေးမယ်အဲ့9600ကိုပြန်နှုတ်တယ်
အခြေခံလောက်ခလာစာအပြည့်အဝမရတာအပြင်တရားဝင်သတ်မှတ်ထားတဲ့တနေ့တာအလုပ်ချိန်၈နာရီထက်ကျော်လွန်ပြီးအချိန်ပိုကြီးထက်ဆောင်မပေးပဲအလုပ်ခိုင်းတာတွေကအခုနောက်ပိုင်းမှာပိုပြီးကြုံတွေ့လာတယ်လို့စက်ရုံလုပ်သားတွေကပြောပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့အာဏာသိမ်းကာလနောက်ပိုင်းမှာလုပ်သားဈေးကွက်ကျဆင်းမှုနဲ့အတူအလုပ်သမားတွေရဲ့အခြေခံအခွင့်အရေးတွေပိုပြီးဆုံးရှုံးလာတာပါတချို့စက်ရုံတွေပိတ်သိမ်းလိုက်ချိန်မှာအလုပ်လက်မဲ့ဖြစ်ကုန်တဲ့လုပ်သားတွေဟာနေနာကြီးမရတာမျိုးလည်းရှိပါတယ်မြန်မာနိုင်ငံအနေနဲ့ကိုဗစ်ကပ်ရောဂါဘေးကနေနလန့်ပြန်မထူနိုင်ချိန်အာဏာသိမ်းမှုထပ်ပြီးကြုံတွေ့ရလို့နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအကျပ်အသဲတွေကလုံသားဈေးကွက်ကိုထိခိုက်စေခဲ့တာပါအလုပ်ကံရရှိနှုန်းအလုပ်အရေးအသွေးနဲ့ကုန်ထုတ်စွမ်းအား